1969ခုနှစ်တရုတ်နိုင်ငံက DNMN ရေခင်းလို့လူသိများတဲ့လူတူအောင်ကျွမ်းမှုကြီးဖြစ်ပေါ်ခဲ့တာအခုဆိုရင်နှစ်ပေါင်း30ပြည့်လာပြီဖြစ်ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိပြင်းပြင်းထန်ထန်နှိမ့်ကုတ်ခဲ့တဲ့ဒီဆန္ဒပြပွဲမှာလူရာနဲ့ချီဒါမှမဟုတ်ထောင်ချီတေဆုံးခဲ့တယ်လို့စီးရင်တွေရှိပါတယ်။ဟောင်ကောင်နဲ့ကမ္ဘာတစ်ဝှမ်းမှာ DNMN အမှတ်တရအခမ်းအနားတွေကိုကျင်းပပေမဲ့တရုတ်ကွန်မြူနစ်ပါတီကျောတော်နောက်ခံသတင်းဌာနကြီးကတော့ဒီအကြောင်းကိုဘာမှဖော်ပြတာမရှိပါဘူး။ဒီလိုမျိုးနှစ်ပေါင်း30ကြာပြည်ပင်ခံလာရတဲ့အဖြစ်အပျက်ကိုတရုတ်လူမျိုးဆက်တွေကဘယ်လိုသိကြသလဲဆိုတဲ့အကြောင်းကိုရဲမင်းထွန်းကသုံးသပ်တင်ပြထားပါတယ
်။တရုတ်နိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်ပုံမရရှိဖို့တရုတ်ကျောင်းသားတွေဥဆောင်ခဲ့တဲ့ဆန္ဒပြပွဲဟာ DNMN အဖြစ်အပျက်လို့လူသိများခဲ့ပါတယ်။1989ခုနှစ်ဧပြီလ15ရက်နေ့မှာစတင်ခဲ့ပြီးဇွန်လ4ရက်နေ့မှာပြီးဆုံးခဲ့ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိအင်အားအလွန်ကျွံသုံးနေနေပါတယ်။ဒီအဖြစ်အပျက်ပြီးဆုံးခဲ့တာဒီတစ်ပတ်ထဲမှာနှစ်30တင်းတင်းပြေခဲ့ပါပြီ။ဒါပေမဲ့တရုတ်နိုင်ငံအတွင်းမီဒီယာတွေကတော့ဒီသတင်းကိုမှောင်ချထားခဲ့ပါတယ်။ဒီလိုနှစ်30ပြည့်ပင်ခံထားရတဲ့ဖြစ်ရအကြောင်းတရုတ်မျိုးဆက်တဲ့လူငယ်တွေဘယ်လိုသိကြသလဲဆိုတာနဲ့ပတ်သက်ပြီးဝါရှင်တန်မြို့ John Hopkins တက္ကသိုလ်ကအသက်29အရွယ်ဘွဲ့လွန်တရုတ်ကျောင်းသား Rifan Huang ကအခုလိုပြောပါတယ်
။ My mom just told me she just suddenly become really serious and told me that you need to know something.
ကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်မမေကအရေးကြီးတဲ့တစ်ခုပြကြရရှိတယ်ဆိုပြီး documentary တစ်ခုကိုပြပါတယ်မမေကဘာဝေဖန်ချက်မပေးသလိုဒီအကြောင်းကိုရှင်းပြတာလည်းမရှိပါဘူးဒါကြောင့်ကျွန်တော်ဒီအကြောင်းကောင်းကောင်းနားမလည်ခဲ့ပါဘူးဒါပေမဲ့ college တက်တဲ့အခါကျမှစိတ်ဝင်စားစရာကောင်းလို့ internet နဲ့စာအုပ်တွေကနေမယမနာလေ့လာခဲ့ပါတယ
်ကြီးမားကျယ်ပြောလာတဲ့တရုတ်နိုင်ငံအတွင်းဒီသမိုင်းဝင်ဖြစ်ရက်ကိုသူ့လိုနှိမ့်နှိမ့်ချွတ်ချွတ်လေ့လာလို့သိရသူတွေရှိသလိုအပေါ်ရန်သာသိသူတွေလည်းအများကြီးရှိတဲ့အကြောင်းနဲ့ဒီအကြောင်းလုံးဝမသိရှိသလိုအရေးမထားကြသူတွေရှိတဲ့အကြောင်းအခုလိုဆက်ပြောပြပါမယ
် I like to I don't categorize three types of people in my generation. First type is like me, right? Read a lot about these stand up and we're
အုပ်စုသုံးစုဖွဲ့ပြီးပြောချင်ပါတယ်ပထမအုပ်စုကကျွန်တော်လူပေါ့ကျွန်တော်တို့ကဆန္ဒပြကျောင်းသားတွေပေါ့ဆန္ဒမိတယ်သူတို့ကတိုက်ပြီးကောင်းဖို့အတွက်လုပ်ခဲ့တာပဲလို့ယူဆတယ်ဒုတိယအုပ်စုကတော့ဒီအကြောင်းအပေါ်ယံသာသိပြီးအစိုးရပြောတဲ့အတိုင်းခံယူထားတဲ့သူတွေဒီဖြစ်ချက်ကိုပြည်ပကကြိုးကင်ခဲ့တယ်လို့ယုံကြည်ကြတယ်။အဲ့ဒီအုပ်စုကအခြေဆုံးတတိယအုပ်စုကတော့ဒီကြောင့်သိလည်းမသိဘူး၊ဂရုလည်းမစိုက်ဘူး
။သူကအစိုးရဘက်ကအင်အားအလွန်ကျွံသုံးခဲ့တယ်လို့ယုံကြည်ပြီးကျောင်းသားတွေအနေနဲ့အစိုးရကိုဖြုတ်ချဖို့အထင်မရှိပဲကြောင်းကျောင်းသားတွေကိုတပ်ဖြတ်တဲ့အထင်အင်အားအလွန်မတုံ့တင်ကြောင်းအခုလိုဆက်ပြောပြပါတယ
်။ Actually we don't think the student want to overthrow the government and even come out apologizing doesn't
ကျောင်းသားတွေဆွေးရကိုဖြုတ်ချဖို့ဆန္ဒပြတယ်လို့မထင်ပါဘူးအကျန့်ဖက်နေနေကြတာမှားခဲ့တယ်ဆိုပြီးဝန်ခံရင်လည်းအစိုးရကိုထိခိုက်မှာမဟုတ်ပါဘူးအစိုးရအနေနဲ့သူတို့ကိုသူတို့ယုံကြည်မှုပိုရှိတင်ပါတယ်ဆန္ဒပြဝဲတွေကြောင့်တရုတ်နိုင်ငံပြုတ်ကွဲပြီးဆိုဗီယက်ယူနီယံလိုဖြစ်လာလိမ့်မယ်လို့အစိုးရကစင်ကြေပေးပါတယ်ဒါဟာလုံးဝမမှန်ပါဘူးအဲ့ဒီစင်ကြေပေးပြီးတော့ကျောင်းသားတွေကိုတက်ဖြတ်ခဲ့ပါတယ်ကျောင်းသားတွေတက်ဖြတ်ပြီးမှဆန္ဒပြဝဲကိုအဆုံးတတ်နိုင်တာမဟုတ်ပါဘူ
း DNMN အဖြစ်အပျက်တရုတ်ပြည်တွင်းအမှောင်ချထားတဲ့ကိစ္စနဲ့ပတ်သက်ပြီး Stimson Center ကသူတည်တီယွန်ဆွန်ကအခုလိုပြောပါတယ်
။ Well, I think every year during the same time it is a sensitive time and unnerving time
for ဒီတိုင်းမှာဒီအချိန်ဟာအကျဉ်းဆက်တဲ့အချိန်ဖြစ်တယ်လို့စိတ်တုန်လှရတဲ့အချိန်လည်းဖြစ်ပါတယ်။ဒီအဖြစ်အပျက်အတွက်မှာတိတိကျကျဘာတွေဖြစ်ဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောပြဖို့ပြည်တွင်းရောပြည်ပမှာပါတရုတ်အစိုးရကိုတောင်းဆိုနေတာပါ။ဒီအစိုးရဘက်ကတစုံတရာရှင်းလင်းနေတယ်လို့ကျမတော့မထင်ပါဘူး။သူတို့ကတမိုင်းဖြစ်ရတဲ့လက်ရှိအခြေအနေကိုပိုပြီးအာရုံစိုက်နေကြပါလေ။တရုတ်အစိုးရအတွက်တည်ငြိမ်မှုကအရေးအကြီးဆုံးလို့သတ်မှတ်ထားတာပါ။သူတို့အနေနဲ့မတည်မငြိမ်ဖြစ်လာမှာကိုနည်းနည်းမှမလို့ချင်ပါဘူး
။တရုတ်အစိုးရကတမိုင်းဝင်အဖြစ်အပျက်တခုကိုအမှောင်ချထားတာဟာတည်ငြိမ်မှုကိုထိခိုက်မှာကိုဆိုရင်လို့လား။ဒါမှမဟုတ်အမားကိုဝန်ခံတယ်လို့ဖြစ်မှာမို့လားဆိုတာကတော့မေးခွန်းထုတ်စရာတခုပါ။နိုင်ငံရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုကိုတီးခွင့်မရတဲ့တရုတ်ကျောင်းသား Rifan Huang လို့လူငယ်မျိုးဆက်ကတော့နိုင်ငံရဲ့အရေးကြီးတဲ့ဒီလိုဖြစ်ရပ်တွေကိုစိတ်ဝင်စားလေ့လာရင်းဒီမေးခွန်းကိုတစ်နေ့အဖြေပေးနိုင်ကောင်းပါရဲ့ခင်ဗျာ